ဒီနေ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်မစ္စရိုင်းဤလီနဲ့ဦးတို့တွေ့ဆုံတယ်လို့သိရပါတယ်။အဲ့ဒီမှာအဓိကဘာတွေများဆွေးနွေးခဲ့ကြပါသလဲရှင်
။အဓိကကတော့သူဆိုလိုချင်တဲ့အဓိပ္ပာယ်ကတော့နံပါတ်၁ချက်ကအင်္ဂလိပ်တွေကိုလူသားအနေနဲ့မြင်ဖို့ပေါ့။ဒုတိယချက်ကတော့ဒီနိုင်ငံသားဖြစ်လျှောက်ထားတာမှာဟိုသူတို့တော်တော် equal access ပေါ့။သူညီစွာရပိုင်ခွင့်ရှိဖို့ပြောတာပေါ့နော်။နောက်တစ်ချက်ကတော့သူဆိုလိုချင်တဲ့အဓိပ္ပာယ်ကတော့လူအဖွဲ့အစည်းတစ်ခုရှားမှာဆွေးနွေးညီနဲ့ဖို့လိုအပ်တယ်ဆိုတဲ့အချက်ပေါ့။သူအဓိကထားပြီးပြောတယ်။နောက်ဟိုနံပါတ်၃လုံးပေါ့သူလိန်ထားတဲ့နံပါတ်၃လုံးကလည်းကုလသမဂ္ဂမှာသုံးနေတာဖြစ်လို့သုံးနေပါတယ်ဆိုတဲ့အကြောင်းပြောတယ်အဓိကပြောလို့ရပါတော့ကျွန်တော်တို့ဘက်ကပြောတာကတော့ဟိုအဲ့ဒီဒီဘင်္ဂလီတွေကိုရခိုင်နေရပဲလူသားချင်းစာနာခဲ့လို့ပဲဒီလောက်နှိပ်ပိစေတာကြာမြင့်စွာသူတို့ဟာရခိုင်ပြည်မှာနေထိုင်လာကြတယ်လူ့ခွင့်စားသောက်လာကြတယ်လူ့ခွင့်ရေးဟာသူတို့စီမှာအများအားရှိပြီးသားကျွန်တော်တို့ဘက်ကအဲ့လိုပြောတယ်ဒါပေမဲ့သူတို့ဟာတိုင်းရင်းသားမဟုတ်တဲ့အတွက်ကြောင့်နိုင်ငံသားဖြစ်ခွင့်မဖြစ်ခွင့်ဟာမြန်မာနိုင်ငံရဲ့နိုင်ငံသားဥပဒေအတိုင်းသာဖြစ်ရမယ်နိုင်ငံသားဥပဒေအတိုင်းနိုင်ငံသားဖြစ်လာမဲ့လူတွေကိုတော့ခါလွတ်လပ်စွာသွားလာခွင့်ပြုနေတယ်ဆိုတဲ့အကြောင်းရန်ကုန်တို့မန္တလေးတို့မြစ်ကြီးတို့တို့မှာရှိတဲ့မိုးစင်တွေကိုကြည့်ကြရမယ်ပြုနိုင်ပါလေသူတို့ကနိုင်ငံသားစီစစ်ပေးပါမယ်လို့လည်းအစိုးရပြောထားပြီးသားသူတို့ကနိုင်ငံသားအစီအစစ်မခံတဲ့ကိစ္စပေါ်မှာကျွန်တော်တို့ဘလို့မှတာဖြေရှင်းလို့မရဘူးကျွန်တော်ပဲအဲ့လိုဆိုကြ
မစ္စရဟင်းလီစစ်တွေကိုလာရောက်တဲ့အခါမှာရခိုင်ပြည်သူလူထုကသူ့ကိုဆန္ဒပြခဲ့ကြပါတယ်။ရခိုင်ပြည်သူလူထုရဲ့သူ့အပေါ်မှာထားရှိတဲ့သဘောထားရောဘယ်လိုရှိမယ်လို့ဦးထင်ပါသလဲရှင်
။ကျွန်တော်တို့ရခိုင်လူထုကသူ့ personal လို့မဟုတ်ဘူးခင်ဗျာ။ကျွန်တော်ပြောရတဲ့အိပါနံပါတ်၁ကညတ်တာမှုရှိဖို့လိုအပ်တယ်နော်။နံပါတ်၂ကဘဲမလိုက်ဖို့လိုအပ်တယ်။နောက်နံပါတ်၃ကသမိုင်းအမှန်ကိုသိဖို့လိုအပ်တယ်။နောက်နံပါတ်၄ကလက်ရှိပကတိမြေပြင်အနေအထားကိုသိဖို့လိုအပ်တယ်။အစိုးရနဲ့ရခိုင်လူထုပူးပေါင်းဆောင်ရွက်နေတဲ့တည်ငြိမ်အေးချမ်းမှုချိုးပန်းနေမှုကိုသိမှတ်ဖို့လိုအပ်တယ်။အဲ့ဒါဒီကိုမဘလို့မဟိုတိမမတူဘူးဆိုရင်တော့အဲ့လာတဲ့လူတွေရဲ့လုပ်ငန်းစဉ်တွေကဘလို့မအောင်မြင်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲသုံးသပ်တယ်
ဟုတ်ကဲ့ပါရှင်မစ္စရဟင်းလီအနေနဲ့လာမယ့်ဧပြီလမှာမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့စာတမ်းတင်ပြရပါမယ်အဲ့ဒီစာတမ်းဟာဘလောက်ထိမှန်ကန်တဲ့စာတမ်းဖြစ်မယ်လို့ဦးအနေနဲ့ယုံကြည်ပါသလဲရှင
်ကျွန်တော်တို့က UN ရဲ့တာဝန်ရှိသူတော်တော်များများနဲ့ကျွန်တော်ဆုံမှုပါတည်ဘူးတယ်ပြောဘူးတယ်ဒါပေမဲ့သူတို့ဒီမှာဘလို့ပဲမေးမြန်းစုံစမ်းဘလို့ပဲဆွေးနွေးဆွေးနွေး UN ကိုရောက်သွားရင်သူတို့ပြောနေကြစကားတစ်ခုရှိပါတယ်သူတို့ရဲ့ဒိုနာနိုင်ငံတွေရဲ့မျက်နှာကိုလည်းကြည့်ရပါတယ်ဆိုတဲ့စာလုံးသလုံးကအများကြီးပြောပါတယ်အဲ့တော့သူတို့ရဲ့ဒိုနာဆိုတာကျွန်တော်တို့ဘယ်လိုယုံကြည်ရမှာလဲเนาะအဲ့ဒီစာလုံးပေါ်မူတည်ပြီးတော့ကျွန်တော်ရခိုင်လူမှုအဖွဲ့စီကပြောပါတယ် OIC အတွင်းမှုကိုယ်တိုင်ကမပြောလဲဆိုတော့သူတို့ OIC အဖွဲ့စီဟာကမ္ဘာကြီးပေါ်မှာ UN ကလွဲပြီးရင်အားအကြီးဆုံးအဖွဲ့စီလို့ပြောပါတယ် UN ကိုလည်းသူတို့အများကြီးပံ့ပိုးထားတယ်လို့ပြောပါတယ်အဲ့တော့ကျွန်တော်ဘက်ကပြောပါတယ် UN နေလာတဲ့အဖွဲ့စီလူခွင့်ရေးပါဝင် UN ကမန်ဒိတ်ရတဲ့လူတွေအကုန်လုံးဟာ OIC ရဲ့ဩဇာလွတ်ကင်းပါတယ်လို့တည်တည်မပြနိုင်တဲ့ချင်းတော့ကျွန်တော်ရခိုင်ဘက်က UN အဖွဲ့စီပေါ်ယုံကြည်မှုအားနည်းပါတယ်လို့ကျွန်တော်ဒီလိုပဲပြောပါတယ်
ဟုတ်ကဲ့ပါရှင်အဲ့ဒီသူတင်ပြမဲ့အစီရင်ခံစာမှာရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအမြတ်မြတ်တတ်တင်ပြနိုင်မယ်လို့ဥရောအနေနဲ့ယူဆမိပါတယ်ရှင
်ကျွန်တော်တို့ဘယ်သူမှမယုံရဲပါဘူးခင်ဗျာဘာကြောင့်လဲဆိုတော့တကယ်သာသူတို့အမြတ်မြတ်တတ်စဉ်းစားကြည့်မယ်သမိုင်းကြောင်းအမှန်ကိုလည်းကြည့်မယ်လို့ဆိုရင်ဒီဘင်္ဂလီဆိုတဲ့လူအုပ်စုကြီးဟာဟိုတစ်ဖက်နိုင်ငံကဒီဘက်ကိုလာရောက်ပြီးတော့အခြေချနေတဲ့လူတွေဖြစ်တယ်ဆိုတဲ့အချက်ကိုသူလက်ခံရပါလိမ့်မယ်။အဲဒါကိုလက်မခံကြတော့သူတို့ရဲ့အစီရင်ခံစာအကုန်လုံးဟာအဲ့ဒီဘင်္ဂလီဖက်လိုက်ပြီးတော့ရခိုင်ရန်လိုတဲ့အစိုးရရဲ့ခိုင်နဲ့ပူးပေါင်းပြီးဘင်္ဂလီတွေကိုသိကုန်နေတယ်ဆိုတဲ့အဖြေမျိုးပဲထွက်လာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်။
ဟုတ်ကဲ့ပါရှင်။အခုလိုဖြစ်ကြပေးတဲ့ဥကိုကျေးဇူးများတင်ပါတယ်ရှင်။